နိုင်ငံဥရောပသမဂ္ဂကအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ဖို့မဲပေးခဲ့တဲ့ဗြိတိန်ပြည်သူတွေဟာသူတို့အနိုင်ရရှိခဲ့ကြတဲ့အတွက်အံ့အားတင်နေကြပါတယ်။အခုလိုဗြိတိန်နိုင်ငံဟာတကိုယ်တော်ရှေ့ဆက်ရတော့မဲ့ခီးအစအခြေအနေနဲ့ပတ်သက်ပြီးတော့ VOA သတင်းတော် Louis Ramirez လန်ဒန်ကနေသတင်းပေးပို့ထားတာကိုအခြေခံပြီးတော့ဦးကျော်စန္ဒာကသုံးသပ်တင်ပြမှာပါရှင်
။ဥရောပသမဂ္ဂကခွဲထွက်ဖို့ဆုံးဖြတ်ချက်ချခဲ့ပြီးနောက်တနေ့စနေမနက်နိုးလာတော့အရက်နာကြသလိုခံစားနေရတယ်လို့ဗြိတိန်နိုင်ငံသားတချို့ကစမ်းရှင်ပြောဆိုနေကြပါတယ်။ဒီဆုံးဖြတ်ချက်ဟာအမှန်တကယ်ပဲဗန္ဒာယီနိုင်ငံရေးငြင်းတစ်ခုရိုက်ခတ်ခဲ့သလိုပဲလို့သုံးသပ်သူတချို့ကဆိုနေကြတာပါ။တကယ်တော့ပြည်သူပြည်နှင့်ဆန္ဒခိုင်ပွဲမတိုင်ခင်ကပြုလုပ်ခဲ့တဲ့လူထုထစ်တန်းတွေအရတွဲရေးကအလေးတန်နေကြတာဖြစ်ပြီးတောက်ကြနေ့ရလတ်မှာခွဲရေးဖြစ်လာတဲ့အတွက်အာအသင်းစရာကောင်းကြရတာကတော့အမှန်ပဲဖြစ်ပါတယ်။တွဲနေဖို့အပိခဲ့တဲ့ဒေသတစ်ခုဖြစ်တဲ့စကော့တလန်ကလူမှုကွန်ရက်မီဒီယာတွေမှာတော့မကျေနပ်တန်တွေစိုးရင်တန်တွေပွဲလို့ရိုက်နေပါတယ်။တယောက်ကဆိုရင်ကမ္ဘာအမြေပုံပေါ်မှာဗြိတိန်ကျွန်းတစ်ခုရဲ့ပုံကိုပဲဆွဲထားပြီးတော့ကဲအခုငါတို့ပြည်ထောင်စုတဲ့ဘသူ့ကိုအပြစ်တင်ရမလဲဆိုပြီး Twitter မှာတင်ထားတာတွေ့ရပါတယ်။အချို့ကလည်းခွဲရေးကိုမဲပေးခဲ့တာနောင်လာရတယ်ဆိုတဲ့သဘောနဲ့ regressive လို့ရေးသားထားရတာတွေ့ရပါတယ်။ခွဲထွက်ခြင်းခဲ့ရတဲ့အဓိကအကြောင်းရင်းတွေကတော့လူဝင်မှုပြဿနာနဲ့အချုပ်အခြာအနာတက်ခံပြင်းတဲ့ကိစ္စပဲဖြစ်ပါတယ်။အခုခါနောင်တရစရာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးလန်ဒန်မြို့မှာနေထိုင်တဲ့မြန်မာမျိုးသမီးတူဖြစ်တဲ့ဒေါ်ဝါဝါဆူကအခုလိုရှင်းပြပါတယ
်။အဓိကဆိုရင်တော့ဒီအခုလောလောဆယ်မှာအဲတောင်သေးရကြပြီးတော့ဒီကားလန့်ဟိုစာပေါ်မာကတ်အခြေအနေပေါ်မှာမူတည်ပြီးတော့ဘယ်လိုဖြစ်နေဆိုတာရယ်နောက်တစ်ခုကတော့ဒီဒီကဒီ single market trade ဒီမှာလည်းဒီ euro ကနေပြီးတော့ trading ကိုမျိုးရှိတ်လုပ်တဲ့အခါမှာလည်းလည်းအခုမသေးတဲ့နဲ့ဘယ်လိုအခက်အခဲတွေပြီးနေလဲဆိုတာလေအဲ့ဒါလည်းစိတ်ပူတယ်နောက်တစ်ခုက remain ပုံတော်တွေကလည်းမပြေမနက်ဖြစ်ပြီးတော့ဒီ second referendum ကိုပေါင်းဆိုရယ်နောက်ဒီ Scotland နဲ့ Northern Ireland ကလည်းခွဲထွက်ပြီးတော့တခုခုအဲ့ဒီပေါ့ pull out လုပ်တဲ့လူတွေနဲ့တိုင်းပြည်အခြေအနေကိုဖြစ်လာမယ်ဆိုပြီးတော့အဲ့ဒါလည်းစိတ်ပူတာပါ
ဟုတ်ပါတယ်ခွဲထွက်ရေးဆုံးဖြတ်ချက်ချပြီးရ24နိုင်ရည်အတွင်းမှာပဲဈေးကွက်အခြေအနေတွေကျဆင်းသွားခဲ့ပါတယ်ဗြိတိန်နိုင်ငံသုံးပေါင်ဆာလင်ဟာနှစ်ပေါင်း30အတွင်းအနိုင်ဆုံးကိုရောက်သွားခဲ့တာပါခိုင်လုံစိတ်ချရမှုလည်းပဲအနှုတ်လက္ခဏာကိုရောက်သွားခဲ့တာဖြစ်ပါတယ်ဒါအပြင်စကော့တလန်ကဆိုရင်မက်ဆန်နာရှင်တွေကတွဲရေးကိုမဲ့ပေးခဲ့ကြပါရဲ့နဲ့အတင်းခွဲထွက်ရမယ်ဆိုတာလက်မခံနိုင်ဘူးဆိုပြီးစကော့တလန်ဝန်ကြီးနီကိုလာစတာဂျန်ကပြောနေပါပြီစကော့တလန်လွတ်လပ်ရေးအတွက်ဆန္ဒခိုင်ဝဲလုပ်ဖို့အစီအစဉ်လုပ်ရမယ်လို့လည်းသူကအခုလိုပြောပါတယ်
If Parliament judges that a second referendum is the best or only way to protect our place in Europe, it must have the option to hold one within that timescale. That means we must act now.
ဒုတိယဆန္ဒခံယူပွဲတည်တာကျမတို့ရဲ့ဥရောပသမဂ္ဂဆိုင်ရာအဓိအထားကိုအကာအကွယ်ပေးနိုင်တဲ့နည်းလမ်းဖြစ်တယ်လို့ပါလီမန်ကဆုံးဖြတ်မယ်ဆိုရင်ကျမတို့အချိန်အတိုင်းတာတစ်ခုတတ်မှတ်ပြီးတော့ဒါကိုပြုလုပ်ရမှာဖြစ်ပါတယ်။ဒါကိုကျမတို့အခုဆောင်ရွက်ကြရတော့မှာပါ။ဒါကြောင့်ပါလီမန်ရဲ့ဆုံးဖြတ်ချက်အရလွတ်လပ်ရေးဆန္ဒခံယူပွဲလုပ်ဖို့လိုအပ်ချက်တွေကိုပြင်ဆင်ကြရတော့မှာဖြစ်ပါတယ်
။ဒါ့အပြင်ဥရောပသမဂ္ဂနဲ့နေဆက်ချင်းထိတွေ့နေတဲ့တခုတည်းသောဒေသဖြစ်တဲ့မြောက်အိုင်လန်နယ်ကရှင်ဖိန်ခေါင်းဆောင်မာတင်မက်ဂင်နစ်ကလည်းသူတို့နယ်ကိုဗြိတိန်ကခွဲထုတ်ပြီး EU အဖွဲ့ဝင်ဖြစ်တဲ့အိုင်လန်နဲ့ပူးပေါင်းဖို့ဆန္ဒခံယူပွဲလုပ်မယ့်ကိစ္စကိုစပြောလာပါတယ်။ဗြိတိန်ခွဲထွက်ဖို့ဆုံးဖြတ်ခဲ့မယ်ဆိုရင်Irish လူလူအနေနဲ့ Ireland နှစ်ချမ်းခွဲခြားနေမှုနဲ့ဥရောပသမဂ္ဂအဖွဲ့ဝင်အဖြစ်ပြန်လည်ဆက်လက်ရည်တည်နိုင်ရေးအတွက်ဒီမိုကရေစီနှိကျတဲ့ကျယ်ပြန့်တဲ့ဆန္ဒခိုင်ပွဲလုပ်ပိုင်ခွင့်ရှိရမှာဖြစ်တယ်လို့သူကပြောခဲ့တာပါအခုလိုဥရောပသမဂ္ဂကနှုတ်ထွက်တဲ့ကိစ္စမျိုးဟာရခိုင်ကတခါမှမကြုံခဲ့ဘူးတဲ့အတွက်ဘယ်လိုရှိစက်ဆောင်ရွက်ရမလဲဆိုတာလည်းပဲမေ့စရာဖြစ်နေပါတယ်အောက်တိုဘာလမှာရာထူးကနှုတ်ထွက်မယ်လို့ကြေညာထားတဲ့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့သူ့ကိုဆက်ခံတဲ့ဝန်ကြီးချုပ်ကဆက်လက်ဆောင်ရွက်တော့မယ့်ကိစ္စသာဖြစ်တယ်လို့ဆိုထားတာပါ။အဲသုံးသပ်သူတွေကတော့ဒီခွဲထွက်ရေးကိစ္စဟာပြီးတတ်နိုင်ဖို့အတွက်အနည်းဆုံးနှစ်နှစ်လောက်အချိန်ယူရလိမ့်မယ်လို့တွေးနေကြကြောင်းပါခင်ဗျာ။